Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဧပြီလ23ရက်မြန်မာတက်ကရက်1380တကူးလ39ရက်တကြံအကျိုးနေ့စနေနေ့ညနေခင်း6နာရီခွဲနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ71.25ရုပ်ကနေတိုက်ထုတ်လည်နေပါပါရှင်။ကျမနန်းလာပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူသင်ဆက်သွားမှာပါ
ကျမဧတနာကျော်ပါရှင်ဆူဒန်နိုင်ငံမှာအာဏာရှင်ဖြစ်တဲ့နှစ်ပေါင်း30အုပ်ချုပ်လာတဲ့သမ္မတကိုအာဏာသိမ်းဖြုတ်ချပြီးတော့ယာယီခေါင်းဆောင်ဖြစ်တဲ့တာဝန်ယူထားတဲ့ကာကွယ်ရေးဝန်ကြီးရာရုကနေရုတ်တရက်နှုတ်ထွက်သွားခဲ့ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার ဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့ပြတ်သားရေးရေးနဲ့ဆုံးဖြတ်ချက်တစ်ချက်ချဖို့အတွက်ဒီနှစ်ကောင်တိအချိန်ပေးမယ်ဆိုပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကတတိပေးသွားပါတယ်။ဒီလိုမျိုးဒေတာရင်းနဲ့နိုင်ငံတကာသတင်းတွေဒီညနေကြားရဖို့ရှိပါတယ်နန်းလောင်ရင
်။ကောင်းပါပြီရှင်။မြန်မာနိုင်ငံအနှံ့ဒေတာမှာရိုးရာတကြံတွေကိုစီကားတိုက်မြက်စွာကျင်းပနေပေမဲ့ရခိုင်ပြည်နယ်အတွင်းမှာတော့တကြံပွဲတော့ဘာကြောင့်မဆင်နွှဲရတာပါလဲ။
အချို့နောက်ခံရရမြန်မာပြည်ကညာချီရတဲ့ဘယ်ချင်းလို့ဖြစ်လာမယ်မသိဘူး။ဆိုတော့အမိသားတွေက
ရှိခိုင်အမျိုးသားပါတီဒူဥက္ကဋ္ဌတော်အေနုစိန်ပြောတော်ရပါရှင်အသေးစိတ်ကိုတော့မကြခင်ကြားမှာပါဒါအပြင်တကြံအကျိုးနေကိုရန်ကုန်နဲ့မန္တလေးမြို့ကြီးတို့ရာမကထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေပါဘလို့ဆင်နွှဲနေတယ်လဲဆိုတဲ့သတင်းတွေကိုလည်းကြားဖို့ရှိပါတယ်နောက်ပိုင်းမှာတော့တကြံတချင်လက်ဆောင်တဲ့ဘုတ်ကိုလည်းထုတ်လွှင့်သွားမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမအေးသနာကျော်နဲ့ကုရန်နိုင်တို့ကပြောပြပေးပါအောင်ရှင်
အမေရိကန်ပြည်အောင်စုမှာဖမ်းမိထားတဲ့တရားမဝင်နေထိုင်သူတွေကိုသူ့ရဲ့အဆိုခေါနာရမျိုးတွေစီကိုပို့ပေးမယ်လို့သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့တင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကိုစန့်ကျင်တဲ့မျိုးတွေကိုညှိနှုံးပြီးပြောသွားပါတယ်။ဒီလိုလုပ်မယ်ဆိုတဲ့အစီအစဉ်ကိုပယ်ချပြီးကြောင်းအင်ဂျူရောနဲ့အမိမြေလုံခြုံရေးအရာရှိတွေအတိအကျပြောသွားပြီးတဲ့နောက်နိုင်ပိုင်းအတွင်းမှာပဲသမ္မတထရမ့်ကတောက်ကြနေမှာအဲ့လိုကြေညာသွားတာပါ။ဆန်ဖရန်စစ္စကိုမြို့ဟာနိုင်ငံနဲ့ပြောင်းရွှေ့လာသူတွေကိုလက်ခံမှာပါလို့ဒီမိုကရက်အားသာတဲ့အဲ့ဒီပြည်နယ်ကအထက်လွှတ်တော်မန်စကော့တ်ဝိုင်နာကပြောထားပြီးတော့သမ္မတကလူဝင်မှုကြီးကြပ်ရေးဆိုတဲ့အယူအဆနဲ့ပတ်သက်လို့အခြေခံကအစဘလောက်နားလည်မှုလွဲနေကြောင်းပြောပါရယ်။အမေရိကန်ပြည်အောင်စုဖြစ်လာတာကနိုင်ငံကိုရွှေ့ပြောင်းအခြေချနေထိုင်သူတွေကြောင့်ပါ။ဒီလူတွေကနိုင်ငံကိုကြီးကြပ်ခံထားတဲ့နိုင်ငံဖြစ်အောင်တည်ဆောက်ထားတာပါ။ဒီနိုင်ငံကြီးမြန်မာတိုးတက်ဖို့ဒေါ်နယ်ထရမ့်မလိုပါဘူးလို့ဒီမိုကရက်အထက်လွှတ်တော်မန်စကော့တ်ဝိုင်နာကပြောထားပါရယ်။ဒီလိုမျိုးခေါနာရမျိုးထားမယ်လို့ပြောတာကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကလည်းဝေဖန်ပါတယ်။တချို့မျိုးတွေကတရားဝင်နေထိုင်သူတွေကိုသူတို့နိုင်ငံပြန်ပို့ဖို့လုံမဲ့ပြည်အောင်စုအစိုးရအာဏာပိုင်တွေလက်ထက်အပ်ဖို့ညှဉ်းဆန်တာဖြစ်ပါတယ်။အဲလိုမျိုးတရားဝင်နေထိုင်သူတွေကိုမဖမ်းတဲ့မြို့တော်တော်များများကမြို့တော်ဝင်တွေကသူတို့အဲ့ဒီလိုလူတွေကိုလက်ခံမယ်လို့လည်းပြောထားပါတယ်ရှင်
။အမေရိကန်ကတူရကီနိုင်ငံပေါ်မှာဒဏ်ခတ်ပိတ်ဆို့မှုတွေလုပ်သွားမယ်လို့ထပ်ပြီးသတိပေးလိုက်ချိန်မှာပဲတူရကီနိုင်ငံအနေနဲ့ရုရှားစီကနေဒုံးကြီးတွေဝယ်သွားမှာဖြစ်တယ်လို့တူရကီသမ္မတရေဂျက်တာယီအာရဝန်ကထပ်လောင်းပြောကြားလိုက်ပါတယ်။လာမယ့်ဇူလိုင်လမှာဒုံးကြီးတွေပို့ဆောင်သွားဖို့ရက်နီးကပ်လာတဲ့အမျှတူရကီအစိုးရအနေနဲ့လည်းတူရကီနဲ့အမေရိကန်နိုင်ငံကြားဆက်ဆံရေးမထိခိုက်အောင်ရှောင်ရှားဖို့အချိန်ကတိတ်မကြံတော့ဘူးလို့အကဲခတ်တွေကသတိပေးလိုက်ပါတယ်။တူရကီနိုင်ငံအနေနဲ့တမိုင်းမှာအောင်မြင်ဆုံးစီးမားမိတ်အဖွဲ့ရဲ့အရေးပါတဲ့မိတ်ဖက်နိုင်ငံအဖြစ်ဆက်ရှိနေကြတာလား။ဒါမှမဟုတ်ဒီအကျိုးတူမဟာမိတ်ဆက်ဆံရေးကိုထိခိုက်စေမဲ့ဆုံးဖြတ်ချက်ကိုချပြီးတော့ဒီမဟာမိတ်လုံခြုံရေးကိုထိခိုက်စေချင်သလားဆိုတာကိုဆုံးဖြတ်ရမှာဖြစ်တယ်လို့တူရကီတာမတ်အဖြစ်နဲ့အမေရိကန်ဘက်ကအဆိုပြုထားတဲ့ဒေးဗစ်ဆာတာဖီးလ်ကပြောပါတယ်။တူရကီနိုင်ငံနေနဲ့ S400 ဒုံးကြီးတွေကိုဝယ်ယူလိုက်ပြီးဖြစ်တယ်လို့သမ္မတအာရဝန်ကတူရကီသတင်းတောက်တွေကိုတင်လာနေကပြောကြားခဲ့ပါတယ်။တူရကီသမ္မတအာရဝန်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့အခုနှစ်အတွင်းမှာတတိယအကြိမ်တွေ့ဆုံပြီးမော်စကိုမြို့ကပြန်ရောက်လာပြီးတဲ့နောက်တင်လာနေကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာ။
ဆူဒန်နိုင်ငံမှာအာဏာရှင်ဖြစ်တဲ့နှစ်ပေါင်း30အုပ်ချုပ်လာတဲ့သမ္မတအိုမာအယ်ဘရှယ်ကိုအာဏာသိမ်းဖြုတ်ချပြီးတော့ယာယီခေါင်းဆောင်ဖြစ်တဲ့တာဝန်ယူထားတဲ့ကာကွယ်ရေးဝန်ကြီးရာရုကနေရုတ်တရက်နှုတ်ထွက်သွားပါတယ်။နိုင်ငံမှာအရသာအစိုးရတရက်ပေါ်ထွန်းရေးဆန္ဒပြသူတွေကတော့သူတို့လိုချင်တာရတဲ့အထိဆက်ပြီးတော့ဖိအားပေးသွားမယ်လို့ဒီကနေ့ပဲပြောသွားပါတယ်။ဂျာဖြတ်စစ်ကောင်စီအကြီးအကဲဖြစ်တဲ့တာဝန်ယူခဲ့တဲ့ကာကွယ်ရေးဝန်ကြီးအဝတ်အီဗန်အာဖဂါသူတောင်းယူတဲ့နေရာမှာတည့်ရပဲရှိနေခဲ့ပြီးတဲ့နောက်တောက်ကြညပိုင်းကပဲရာထူးကနှုတ်ထွက်သွားတာဖြစ်ပါတယ်။ခါတော်မျိုးတော်ကနေပြီးတော့လူတွေအောင်ဝဲခံနေကြပြီးတော့ဆန္ဒပြသူထောင်တောင်းချီကအလန်နေဝေးရန်ညောင်မောင်ထဲမှာလက်ကင်ဖုန်မီးတွေဖွင့်ကာဟွန်တွေတီးပြီးတော့အောင်မြင်မှုအထိတ်မှတ်ကိုပြခဲ့ပါတယ်။ ဆန္ဒပြပွဲတွေကိုဦးစီးစီစဉ်တဲ့ SPA ဆိုတဲ့တက်သည့်ပညာရှင်များအဖွဲ့ကလည်းဒီကနေ့စနေနေ့မှာဆက်ပြီးတော့ဆန္ဒပြကြဖို့တိုက်တွန်းထားတာပါအခုစစ်ကောင်စီရဲ့အကြီးအကဲအသစ်ဖြစ်လာတဲ့သူဒုတိယဗိုလ်ချုပ်ကြီး Abdel Fattah el-Burhan Abdel Rahman ကတော့ဆန္ဒပြသူတွေနဲ့တွေ့ဆုံညှိနှိုင်းမှုအဆင်သင့်အနေအထားမှာရှိနေပုံရပါတယ်ဒုဗိုလ်ချုပ်ကြီး Burhan ကဆိုတဲ့စစ်ဘက်မှာတတိယရာထူးအမြင့်ဆုံးပုဂ္ဂိုလ်ဖြစ်ပြီးတော့သူ့ရဲ့ပုဂ္ဂိုလ်ရေးနဲ့ပတ်သက်လို့လူတွေသိပြီးတော့မသိကြပါဘူးSorry ဦးဆောင်တဲ့ email စစ်ပွဲမှာသူကဆူဒန်တပ်တွေကိုကုတ်ကဲခဲ့သူဖြစ်ပြီးတော့ပင်လယ်ကွေ့နိုင်ငံတွေကစစ်တပ်အကြီးအကဲတွေနဲ့လည်းနှီးစပ်မှုရှိသူဖြစ်ပါတယ်။လက်ရှိစစ်ကောင်စီကအုပ်ချုပ်နေတဲ့ဆူဒန်နိုင်ငံမှာနှစ်နှစ်ကြာသူတို့ကအုပ်ချုပ်ထားမှာဖြစ်ပြီးတော့ပြီးရင်တော့ရွေးကောက်ပွဲကျင်းပမယ်လို့ပြောထားပါတယ်ရှင်
။ WikiLeaks website Tetown to Julian Assange ကိုဖမ်းဆီးလိုက်ပြီးတဲ့နောက်သူကိုဖမ်းဆီးထားမှုနဲ့ပတ်သက်ပြီးတော့ဥပဒေကြောင်းအရအချိန်ကြာမြင့်စွာရင်ဆိုင်သွားဖို့ရှိသလိုနိုင်ငံရေးတိုက်ပွဲတွေလည်းဖြစ်နေတာကြောင့်သူဟာဗြိတိန်ကျင်းထောင်မှာပဲဆက်ပြီးတော့ရှိနေပါတယ်။လန်ဒန်မြို့ကအဆန်းချက်ရှိနေ Jennifer Robinson ကသူ့အနေနဲ့အဆန်းကို American တရားရုံးတွေကိုလွှဲပြောင်းစစ်ဆေးဖို့အတွက်ကြိုးပမ်းမှုတွေကိုတားဆီးနိုင်ဖို့လှုပ်ရှားမယ်ဆိုပြီးတော့အတည်ပြုပြောကြားခဲ့ပါတယ်။အဆန်းအနေနဲ့လည်းသူ့ကို American ပြည်ထောင်စုကိုလွှဲပြောင်းဖို့ကိစ္စကိုတိုက်ပွဲဝင်သွားမှာဖြစ်တယ်လို့ BBC နဲ့တွေ့ဆုံမေးမြန်းကမ်းမှာပြောထားပါတယ်။ဒီထက်မေးစရာကောင်းတဲ့မေးခွန်းတစ်ခုကတော့သတင်းချက်အလအမှန်ထုတ်ပြန်လိုက်တဲ့အပေါ်မှာအမေရိကန်ဘက်ကဘာကြောင့်တရားခံလွဲပြောင်းမှုတောင်းနေသလဲဆိုတာဖြစ်တယ်လို့အစမ်းရဲ့ရှိနေ Jennifer Robinson ကပြောပါတယ်ဗြိတိန်နိုင်ငံရဲ့ဥပဒေအရတော့အမေရိကန်နိုင်ငံနေနဲ့အစမ်းကိုသူတို့စီကိုလွဲပြောင်းပေးဖို့အတွက်ဇူလိုင်လ12ရက်နေ့မတိုင်ခင်တင်ဝင်တောင်းဆိုသွားမှာဖြစ်ပါတယ်ဒါပေမဲ့လည်းဒီလိုမျိုးတရားခံလွဲပြောင်းပေးဖို့ကိစ္စကိုဆုံးဖြတ်နိုင်ဖို့အတွက်နှစ်ပေါင်းများစွာကြာနိုင်တယ်လို့လည်းဥပဒေအရကြောင့်ကျင်သူတွေကပြောပါတယ်တကယ်လို့အဆန်းအနေနဲ့ဒီကိစ္စမှာရှုံးနေခဲ့ရင်လေလူခွေးရေးဆိုင်ရာဥရောပတရားရုံးကိုအယူခံအကြိမ်ကြိမ်ဝင်နိုင်မှာဖြစ်တယ်လို့ဆိုပါတယ်။အသက်48နှစ်ရှိဖြစ်တဲ့အဆန်းရှာလန်ဒန်မြို့ကအီကွေဒေါ်တန်ရုံးမှာ2012ခုနှစ်ကတည်းကခိုလုံနေခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇာတ်ပရင်းနေ့ကတော့အီကွေဒေါ်တန်ရုံးကအဆန်းရှာခိုလုံခွင့်ပေးထားတဲ့သဘောတူညီချက်တွေကိုချိုးဖောက်ပြီးတော့သူများနိုင်ငံရဲ့အရေးကိစ္စတွေမှာဆက်ပြီးဝင်ရောက်ဆက်ဖက်နေတာကြောင့်သူ့ကိုတန်ရုံးကနေနှင်ထုတ်လိုက်ပြီးတော့ဗြိတိန်ရဲတပ်ဖွဲ့ကသူ့ကိုဖမ်းဆီးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးသွားပါမယ်မြောက်ကိုရီးယားရဲ့နျူကလ িয়ার ဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်အောင်စုအနေနဲ့ပြတ်သားရဲရဲနဲ့ဆုံးဖြတ်ချက်တစ်ခုချဖို့ဒီနှစ်ကုန်အထိအချိန်ပေးပါမယ်။အမေရိကန်အစိုးရအနေနဲ့သူ့ရဲ့လုပ်ပုံကိုင်ပုံမပြောင်းမှုဆိုရင်တော့အရန်ဆိုးပြီးတော့အန္တရာယ်များတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရလိမ့်မယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကသတိပေးသွားပါတယ်။သူကမြောက်ကိုရီးယားရဲ့ရုပ်ပြလွှတ်တော်မှာဒီလိုမိန့်ခွန်းပြောသွားတာဖြစ်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တစ်ခေါက်ထပ်ပြီးတော့တွေ့ဆုံဆွေးနွေးဖို့ဆန္ဒရှိပါတယ်။အမေရိကန်ဘက်ကတော့သူတို့ရဲ့အပြုအမူတွေပြင်ဆင်မှရပါမယ်လို့ပြောကြောင်းမြောက်ကိုရီးယားအစိုးရသတင်းမှဖော်ပြထားတာပါ။နောက်ပြီးတော့သူနဲ့သမ္မတထရမ့်ရဲ့ဆက်ဆံရေးကအထူးကောင်းမွန်ပါတယ်လို့လည်းမစ္စတာကင်ကပြောသွားပါတယ်။ဗီယက်နမ်မှာနှစ်ဖက်ဆွေးနွေးတော့အဆင်မပြေဖြစ်ခဲ့ရတာကြောင့်အမေရိကန်ဘက်ကတကယ်စိတ်ရင်းမှန်နဲ့နှစ်နိုင်ငံဆက်ဆံရေးတိုးတက်ချင်တာမှဟုတ်ရဲ့လားဆိုပြီးတော့ဒီဆွေးနွေးပွဲနဲ့ပတ်သက်လို့တန်တရားဝင်ခဲ့ရတယ်လို့သူကပြောပါတယ်။အမေရိကန်သမ္မတထရမ့်ကလည်းမြောက်ကိုရီးယားခေါင်းဆောင်နဲ့ထပ်ပြီးတော့တွေ့ဆုံဆွေးနွေးဖို့စဉ်းစားနေတယ်လို့ပြောခဲ့ပေမယ့်မြောက်ကိုရီးယားကသူတို့ရဲ့နျူကလ িয়ার လက်နက်တွေမစွန့်လွတ်မချင်းသူတို့ဘက်မှထားရှိတဲ့အရေးယူပိတ်ဆို့မှုတွေကိုအမေရိကန်ကဖယ်ရှားပေးမှာမဟုတ်ဘူးလို့လည်းထပ်ပြောသွားပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလမှာဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာကျင်းပခဲ့တဲ့ဆွေးနွေးပွဲကပါရလက်မမထွက်ဘဲနဲ့ပြီးခဲ့ရပြီးတဲ့နောက်နှစ်နိုင်ငံကြားဆွေးနွေးပြောဆိုမှုတွေမရှိဘဲဖြစ်နေတာဖြစ်ပါလိမ့်ရှင်
။အင်ဒိုနီးရှားသမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးတဲ့အနေနဲ့နောက်ဆုံးချိန်ထုတ်တဲ့လူလူစုဝေးပွဲကိုတော့အင်ဒိုနီးရှားနိုင်ငံသားတွေတောင်းနဲ့ချီပြီးတော့တက်ရောက်ခဲ့ကြပါတယ်။ဒါဟာသမ္မတရွေးကောက်ပွဲကိုလေလောင်းနှုတ်ဦးရဲ့နောက်ဆုံးစကားစစ်ထိုးပွဲမတိုင်ခင်လှုပ်တာလည်းဖြစ်ပါတယ်။သမ္မတဝီဒိုတိုကိုထောက်ခံသူတွေကတော့ဂျကာတာမြို့လေကောင်ကအောက်သောခွင့်မှာဒီကနေ့ပြုလုပ်ခဲ့တဲ့လူလူစုဝေးပွဲကိုတက်ရောက်ခဲ့ကြပြီးတော့ပရာဝိုစူဘီယန်တိုကတော့ဂျကာတာမြို့နယ်ကဲ့ရဲ့မြို့မှာလူလူစုဝေးမှုကိုလုပ်ခဲ့တာပါ။သမ္မတဝီဒိုဒိုနဲ့စူဘီယန်တိုတို့ဟာအင်ဒိုနီးရှားသမ္မတရွေးကောက်ပွဲအတွက်စကားစစ်ထိုးပွဲ၅ကြိမ်ပြုလုပ်တာဖြစ်ပြီးတော့ဒီကနေ့ညနေမှာတော့နောက်ဆုံးအကြိမ်အနေနဲ့စကားစစ်ထိုးကြမှာဖြစ်ပြီးတော့ဒါကိုရုပ်သံကနေလည်းထုတ်လွှင့်ပြသသွားမှာဖြစ်ပါတယ်။အင်ဒိုနီးရှားသမ္မတရွေးကောက်ပွဲနဲ့လို့တော့ရွေးကောက်ပွဲတွေကိုလာမယ့်ဗုဒ္ဓနေ့မှာကျင်းပသွားမှာဖြစ်ပြီးတော့မဲပေးနိုင်တဲ့သူဦးရေဟာ193သန်းရှိပါတယ်။ လူလူစစ်တမ်းတွေရတော့သမရဝီရိုတို့ကရှေ့ကဥဆောင်နေပြီးဒါပေမဲ့တချို့အကဲခတ်တွေကတော့ရွေးကောက်ပွဲကထင်ထားတာထက်ပိုပြီးတော့အကျိတ်နယ်ဖြစ်နေတယ်လို့ပြောပါတယ်ဇူဘီယန်တို့ကိုထောက်ခံသူတဦးကတော့သူ့အနေနဲ့အင်ဒိုနီးရှားနိုင်ငံသားတွေရဲ့အခွင့်အရေးအတွက်တိုက်ပွဲဝင်ပေးမဲ့သူလူလူနဲ့အတူရက်တီပြီးပညာရေးစရိတ်လောင်စာဆီနဲ့အခြေခံကုန်စည်နှုန်းကျအောင်လှုပ်ဆောင်ပေးမဲ့သူကိုလိုချင်တယ်ဆိုပြီးတော့ပြောကြလိုက်ပါတယ်ခင်ဗျာ
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းရဲ့အဖေတူမေကွဲညီကိုတော်ဆက်သူကိုတတ်တယ်လို့ဆွဆွဲခံရတဲ့ VNM အမျိုးသမီးလာမယ့်မေလ3ရက်နေ့မှာလွတ်မြောက်မယ်လို့ဒီကနေ့ပဲသူ့ရဲ့ရှေ့နေကပြောကြောင်း AFP သတင်းမှာဖော်ပြထားပါတယ် VNM အစိုးရရဲ့တန်တမန်ရေးဖိအားပေးမှုတွေကြောင့်မလေးရှားအမှုလိုက်ရှေ့နေတွေကအဲ့အမျိုးသမီးဒေါန်သီဟွန်အပေါ်မှာထားထားတဲ့လူသတ်မှုကိုဧပြီလ1ရက်နေ့ကပဲရုပ်သိမ်းလိုက်တာဖြစ်ပါတယ်အဲ့အမျိုးသမီးကဒဏ်ရာရရှိမှုကိုတော့ကျူးလွန်ခဲ့ကြောင်းဝန်ခံခဲ့ပြီးတော့သူ့ကို2019ခုနှစ်ဖေဖော်ဝါရီလမှာစတင်ဖမ်းနိုင်အချိန်ကစလို့ထောင်ထဲ3ရက်နဲ့4လကြာခံဖို့အဲ့ဒီကနေမှထောင်ထဲမှာသူကောင်းကောင်းနေခဲ့လို့ထောင်ချခံရတဲ့တက်တန်းကိုရှော့ပေါ်ပေးလိုက်ပြီးတော့အခုလွတ်မြောက်လာတော့မှာဖြစ်ပါတယ်မလေးရှားနိုင်ငံကွာလာလမ်ပူးမြို့တော်မှာအစိတ်တန်းငွေနဲ့ကင်ဂျွန်နန်းကိုနေကင်းချိန်ကြီးတက်ခဲ့လို့ကဘာကအဲ့ဒီဖြစ်ရက်ကိုအံ့ဩတုံ့နှုတ်ခဲ့ရတာပါဒီလူသက်မှုကိုမြောက်ကိုရီးယားအစိုးရကစီစဉ်တာဖြစ်ပြီးတော့အဲ့အမျိုးသမီးတွေကိုတော့ညွှန်ကြားထားတဲ့မြောက်ကိုရီးယားတွေဒီလူသက်မှုကိုဖြစ်ပြီးတော့ရပ်ပိုင်းအတွင်းမှာပဲမလေးရှားကနေထွက်သွားဖို့လှုပ်ခဲကြတယ်လို့တောင်ကိုရီးယားအစိုးရကစွပ်စွဲပါတယ်။ပြီးခဲ့တဲ့လကလည်းအဲ့လူသက်မှုမှာပါဝင်နေဆိုတဲ့နောက်အမျိုးသမီးတဦးဖြစ်တဲ့အင်ဒိုနီးရှားအမျိုးသမီးရဲ့အမှုကိုလည်းရုပ်သိမ်းခဲ့ကြပါတယ်။အဲ့အမျိုးသမီးနှစ်ဦးဟာသူတို့အဲ့ဒီအမှုမှာဘူးမသိဘာမသိပဲနဲ့အတုံးချခံရတာဖြစ်ပြီးတော့သူတို့ကရုပ်မြင်သံကြားပေါ်ကအကြောင်းရိုက်တဲ့အစီအစဉ်မှာသူတို့ပါရတယ်လို့ထင်ခဲ့ကြအောင်ပြောနေခဲ့တာပါသူတို့နှစ်ဦးကိုဖမ်းထားတော့ကတော့သူတို့တကယ်လို့သာအပြစ်ရှိတယ်လို့တွေးရှိခဲ့ရင်တော့ကြိုးစင်တင်ခံရမှာဖြစ်ပါတယ်ရှင
်အင်္ဂလန်ပရီးမီယားလိဂ်ပွဲစဉ်တွေကိုဒီကနေ့ကစားကြတာမှာပထမဆုံးပွဲဖြစ်တဲ့ Tottenham Hotspur နဲ့ Huddersfield တို့ကစားနေကြပါတယ်အခုဆိုရင်ပထမပိုင်းပွဲကစားနေတာဟာ52မိနစ်ရှိနေပြီဖြစ်ပြီးတော့ Tottenham အသင်းကနဂိုကုံရှိနဲ့ဥဆောင်နေပါတယ်တော်တနမ်တော့ဂိုးတွေကိုတော့ဝန်ညာမနဲ့မူရာတို့က24မိနစ်နဲ့28မိနစ်ဒီမှာသွင်းပေးထားတာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ညနေခင်းနောက်ဆုံးတည်ထားရတဲ့သတင်းတွေကိုမအေးသနာကျွန်းနဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မာရီကိုဆက်တိုက်ထုတ်လင်းသွားပါမယ်ဒီကနေ့ဟာမြန်မာတက္ကသိုလ် 1380 ခုနှစ်ကိုပြောင်းမဲ့ရိုးရာနှစ်တကူတကြံပွဲတော်အကျိုးနှစ်ဖြစ်သလိုရန်ကုန်မန္တလေးမြို့ကြီးတွေအပါအဝင်နိုင်ငံအနှံ့မှာတကြံရေသပင်ပွဲတွေကိုစီစီကကဆင်နွှဲနေကြပါပြီ။တကြံအကျိုးနှစ်ရန်ကုန်နဲ့မန္တလေးမြို့ကြီးတွေကအချင်းတွေကိုဘယ်လိုဆင်နွှဲနေသလဲဆိုတာကိုတော့ကိုရိုင်းတွားရောက်တင်ယူထားတဲ့မခင်ဖြူတွေကတင်ပြပို့ထားပါတယ်ရှင်။
မြမရိုးရအတာရည်သပင်ပကြံပွဲတော်အကျိုးနည်းကတော့ရောက်လာခဲ့ပါပြီ။ရန်ကုန်မြို့မှာဆိုရင်တော့ဒီကနေ့မနက်ပိုင်းမှာပဲမြို့တော်ရဲ့မဟာတကြံရည်သပင်ဗဟိုမန်းတပ်ဖွင့်ပွဲအခမ်းအနားကိုရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတက်ရောက်ဖွင့်လှစ်ပေးခဲ့ပါတယ်။ဒီနှစ်သက်ဟာတိုင်းရင်းသားသွေးစည်းညီညွတ်ရေးကိုအလေးထားဆောင်ရွက်စရာတွေများမယ့်နှစ်ဖြစ်တယ်လို့ဒီအတွက်ပြည်သူတွေအားလုံးကဝိုင်းဝန်းကြိုးပမ်းဆောင်ရွက်ကြရမယ့်နှစ်ဖြစ်တယ်လို့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောကြားသွားပါတယ်
။ဒီမိုကရေစီအတွက်ပြည်တော်စုကြီးဦးဆောင်နိုင်ဖို့အတွက်ဒီလိုဆိုခုလုံးအေးချမ်းသာရပြီကျွန်တော်တို့ညီညွတ်တဲ့နိုင်ငံတော်ကိုကျွန်တော်တို့ရှေ့ချကြပါမယ်။ဒါမဲ့နှစ်ဟာကျွန်တော်တို့ညီညွတ်ရေးနဲ့ပြည်ပြိုးထုတ်တဲ့ရေးကိုဥက္ကီဆောင်ရွက်ကြမယ်ဖြစ်ပါမယ်။ဒီချိန်ခါမှာကျွန်တော်တို့အားလုံးစူပေါင်းဆွမ်းနိုင်တဲ့ဒုဗတ်ဆောင်ရွက်ကြပါစို့လို့ကျွန်တော်အနေနဲ့အိုက်ကုန်ပြောကြလိုပါတယ်။ကျွန်တော်တို့နှစ်တင်မှာနေမကောင်းတဲ့ပြည်သူခံကြောင်းကြပါလိမ့်မယ်။
မြို့တော်ဗဟိုမန်းချက်ကိုဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဖဲချိုးပြဖွင့်လှစ်ပေးခဲ့ပြီးတဲ့နောက်မှာတော့တိုင်းရင်းသားအဖွဲ့မျိုးစုံပါဝင်ပြီးရိုးရာတကြံရင်းကတွေနဲ့တကြံအကျိုးနှစ်ကိုစတင်ဖွင့်လှစ်ခဲ့ကြတာပါဒီကနေ့ဖွင့်ပွဲမှာပါဝင်ခွင့်ရတဲ့အတွက်ဂုံယူဝမ်းမြောက်တဲ့အကြောင်းကိုတော့ချင်းအဖွဲ့အစည်းအနေနဲ့ပါဝင်ဖျော်ဖြေခဲ့ကြသူတွေကတဦးဖြစ်တဲ့ဇူမီတိုင်းရင်းသားနိုင်ချမ်းမွန်ကပြောပါတယ်
အမတန်မှဝမ်းသာပီတိဖြစ်မိပါတယ်ကျွန်တော်ဒီအချိန်မှာဝမ်းကော်ပြရမယ်ဆိုတော့ဒီအချိန်ခါခွင့်လေးပဲရတာဗောနော်ကျွန်တော်ဒီမှာမြန်မာနိုင်ငံမှာရှိတဲ့ပွဲတော်အများကြီးရှိတဲ့တဲမှာဒီငုံမြင့်လာတဲ့တကြံနေတဲ့ကူမှာတိုင်းတာပဆုံဆုံနေနေတော့ချင်းတိုင်းတာနေတဲ့ပုံခွဲရတာအမတန်မှဝမ်းသာကုန်ယူမိပါတယ်ဗျာ
ဒီနှစ်တကြံပွဲတော်မှာပြည်သူတွေဘေးကင်းရင်းရေကစားနိုင်ဖို့အတွက်လူအသွားလာများတဲ့နေရာတွေမှာလုံခြုံရေးကိုစောင့်ချက်ပေးထားသလိုအရေးပေါ်ကျန်းမာရေးစောင့်ရှောက်မှုပေးနိုင်ဖို့အတွက်ကြက်ချင်ဒီအဖွဲ့တွေ နောက်ရေကစားမန်းအတွက်ဒီအနီးမှာအမိုက်ကောက်တန့်ရှင်းလုပ်ပေးကြတဲ့ဖရိုက်တာအဖွဲ့တွေကိုလည်းနေရာတော်များများမှာတွေ့ရပါတယ်။မြို့တော်ခန်းမအနီးတန့်ရှင်းစေဖို့ကုညီဆောင်ရွက်ပေးနေတဲ့မြမရိုးရာမဟာဒကြံဖော်ဆောင်ရေးဖရိုက်တာအဖွဲ့ကဦးကိုကိုထေကအခုလိုပြောပါတယ်
။ကျွန်တော်မြို့တော်ခန်းမရဲ့အင်းရရဲ့မြကျွန်းသားရဲ့ဟုတ်ကဲ့၃နေရာမှာဆောင်ရွက်မှာခင်ဗျာ
။
အများပါတယ်ခင်ဗျာ။တစ်ဖွဲ့မှာအလုံး35ယောက်ရှိပါတယ်။နော်38ယောက်ရှိတယ်38ယောက်ရှိတယ်အဲ့အဖွဲ့တွေအလုံးခွဲပြီးတော့ကျွန်တော်3နေရာခွဲပြီးတော့လုပ်ပါမယ်ခင်ဗ
ျဒီနေ့ရန်ကုန်မြို့တော်မှာအင်ယာလန်မြကျွန်းသားနဲ့မြို့တော်ခမ်းမအနီးအပါအဝင်လမ်းလျှောက်တကြံနေရာပေါင်း9နေရာရှိပြီးတော့တကြံမန်းတပ်ပေါင်းကတော့30ကျော်ရှိပါတယ်ဒါဟာအရင်နှစ်တွေကထက်မန်းတပ်အရေအတွက်ပိုးပြီးတော့များလာတာဖြစ်တယ်လို့လမ်းလျှောက်တကြံတွေကိုလည်းအရင်နှစ်တွေထက်ပိုးပြီးတော့စီကားအောင်ဆောင်ရွက်မယ်လို့စီစဉ်သူတွေကပြောဆိုထားတာကြောင့်ဒီနေ့တကြံဟာအရင်နှစ်တွေထက်ပိုးပြီးတော့စီကားနိုင်ပွဲရှိနေတာပါအလားတူမန္တလေးနေပြည်တော်စတဲ့မြို့ရီအပါအဝင်ပြည်နယ်နဲ့တိုင်းနေရအနှံ့မှာလည်းတကြံချုံလေးကိုစီကားတိုက်မြိုက်စွာနဲ့ကျင်းပနေကြပြီဖြစ်ပါရဲ့ရှင်
။မခင်ဖြူရီတင်ပြတော်တာပါရှင်။အခုတော့ရခိုင်ပြည်နယ်ဘက်ကတကြံပွဲတော်အကြောင်းတင်ဆက်ပါမယ်။မြန်မာနိုင်ငံဒေသအနှံ့မှာရိုးရာတကြံပွဲကိုစီကားတိုက်မြိုက်စွာကျင်းပနေပေမဲ့စီရေးပဋိပက္ခတင်းမာနေတဲ့ရခိုင်ပြည်နယ်အတွင်းမှာတကြံပွဲမစင်နွေနိုင်မကျင်းပခဲ့သလိုရန်ကုန်မြို့မှာနေစဉ်ကျင်းပတဲ့ရခိုင်ရိုးရာတကြံပွဲလည်းမကျင်းပနိုင်ခဲ့ဘူးလို့တာဝန်ရှိသူတွေကပြောပါတယ်။လက်ရှိရခိုင်ပြည်နယ်အတွင်းစစ်ရေးအရာဆိုးဝါးနေတဲ့လုံခြုံရေးအခြေအနေတွေကြောင့်ဖျားရေတပ်ပယ်တာကလွဲရင်မန္တပ်တွေမှာရေကစားတာမရှိဘူးလို့လည်းဆိုပါတယ်။ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ်
။နေစဉ်နေ့တိုင်းစီကားစွာကျင်းပနေတဲ့ရခိုင်ရိုးရာတကြံဟာဒီနှစ်မှာတော့ကြီးကျယ်ခမ်းနားစွာမကျင်းပနိုင်တော့ပဲ။နှစ်သာတွေးပွဲနဲ့ဖျားရေတပ်ပယ်ပွဲကိုသာကျင်းပခဲ့ကြပါတယ်။နှစ်စဉ်ရခိုင်ရိုးရာတကြံပွဲကျင်းပခဲ့တဲ့ရန်ကုန်မြို့မှာလည်းရေလောင်းမန်းသတ်နဲ့ပျော်ပွဲရှင်ပွဲတွေမကျင်းပဘူးလို့ရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ရန်ကုန်ဒုတိယဥက္ကဋ္ဌဒေါက်တာဆန်လှကျော်ကပြောပါရစေ။
ကျွန်တော်တို့ချွေးကုန်းစီတော်နေ့မှရှိတဲ့ရခိုင်တပါရုံမှာကျင်းပပါတယ်။ဆင်းနေရနေကနှစ်သာတွေးတာပေါ့။ဒီနေ့ဖရရေတပ်ပေတွေရေလောင်းမန်းသတ်တော့မရှိဘူးဒီနေ့ကျွန်တော်တို့ရခိုင်ပြည်နယ်မှာကူတိုက်ပွဲရပါလေဖြစ်နေတော့လေလူတွေစိတ်မချမ်းသာဖြစ်တယ်ဒါတွေမတည်မငြိမ်ဖြစ်တယ်အဲ့ဒါတွေကြောင့်လေကျွန်တော်တို့ကဒီမှာအပြော်ပွားတွေကိုရှော့နေသဘောပေါ့နောက်ရခိုင်ပြည်ကြီးချမ်းပါစေကြောင့်လူတွေစိတ်တော့ကကြေကျောက်ပါစေကြောင့်ကျွန်တော်တို့ကဆူတောင်းနေသဘောပေါ့လေဖရရေတပ်တွေပြီးတော့
အရင်နှစ်တွေတုန်းကဆိုရင်သူဝနကွဲမှာရိုးရရေကစားမန္တန်နဲ့ပျော်ပွဲတွေကျင်းပခဲ့ပြီးမှလည်းဒီနှစ်မှာတော့ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့နိုင်ငံရေးအခြေအနေတွေကြောင့်ပျော်ပွဲရှင်ပွဲတွေမကျင်းပတော့ဘူးလို့သူကဆိုပါတယ်။အလားတူရခိုင်ပြည်နယ်စစ်တွေမြို့မှာဒီကနေ့အကြိုနေ့တကြံဆင်နွှဲမှုအခြေအနေကိုတော့ရခိုင်မျိုးရပါတီဒုတိယဥက္ကဋ္ဌတော်အင်းဥစိန်ကအခုလိုပြောပါတယ်။ဒီတ
ိုက်ခံမှန်းတဲ့အတွက်ဒီလောင်းမန်းတဲ့အတွက်အဲ့ဒါတော့လုံးဝမရှိပါဘူး။ဒီမျိုးတော်မန်းတဲ့လည်းမရှိပါဘူးနော်။ဘုံမန်းတဲ့တို့ဘာလို့အဲ့လိုမရှိဘူး။ချုံပြီးတော့ပြောရရင်တကြံမကြကြဘူးပေါ့လေ။ဒီတိုက်ပွဲတော့မဆင်နွှဲကြဘူးပေါ့။
ရခိုင်ပြည်နယ်ရှေးဟောင်းယဉ်ကျေးမှုမြို့လို့ခေါ်ဆိုတဲ့မြောက်ဦးမြို့မှာလည်းဖရဲရီတပ်ပယ်တွေကလွှဲပြီးရေကစားမန်းတပ်နဲ့ကစားတာမရှိဘူးလို့မြောက်ဦးမြို့ခံဦးဝေးမောင်ကပြောပါတယ
်ဒီမှာတော့ဟိုမနေ့ကတော့ဖရဲရီတပ်တွေကတော့ရှိတယ်ရိုးရအစင်သာတိုင်းပေါ့ရေကစားမန်းတပ်တွေတော့မရှိတော့ဘူးရေကစားမန်းတပ်တွေမရှိတော့ပါဘူ
းလက်ရှိရခိုင်ပြည်နယ်တွင်းမှာစစ်ရေးပဋိပက္ခတွေတင်းမာနေတဲ့အခြေအနေကြောင့်ဒီနေ့တကြမှာရခိုင်ရိုးရာတကြံကိုရန်ကုန်မြို့ပြင်ရခိုင်ပြည်နယ်မြို့ကြီးတွေမှာလည်းပျော်ပွဲရှင်ပွဲခမ်းနားမလုပ်တော့ပဲနှစ်သာသွေးပွဲနဲ့ဖရဲရီတပ်ပွဲပွဲတာကျင်းပကြဖို့ရခိုင်တိုင်းဝိုင်းတွေကမှနှိုးဆော်မှုတွေလည်းရှိနေပါတယ်။ဒီနေ့ရခိုင်တကြံပွဲတော်မစင်နွှဲရတဲ့အကြောင်းရင်းကိုတော့ရခိုင်မျိုးရပါတီဒုတိယဥက္ကဋ္ဌသုံးအင်းနုစိန်ကအခုလိုပြောပြပါဗျာ။လုံချုံရင်းနဲ့ပါ
တဲ့ဒီရခိုင်ပြည်နယ်လုံးမှာအခုအဲ့ဒီစစ်ဘေးချောဒုက္ခနဲ့ဒုံးဒုံးတော်ဒါနဲ့အမေကမှဒုက္ခရောက်နေကြပြီးတော့အင်းဆုံးတဲ့လူတွေကြောက်ဆုံးတဲ့လူတွေအိမ်ကမှဒဏ်ရာရတဲ့လူတွေအချုံးအောင်ခံရတဲ့လူသားစုတွေအများကြီးရှိနေတယ်ဆိုတော့ဘယ်ချင်းဘယ်ချင်းမှမမှန်သိဘူးဆိုတော့အမေသားတွေကအဲ့ဒီတကယ်ပွဲတော်ဒီလိုမျိုးသုံးရလိုက်ကြတာရှိတယ
်ဒီနေ့တကြမှာရေလောင်းမန်းသတ်ဆောက်ပြီးရေကစားခြင်းတခြင်းဖွဲ့ပြီးကကုန်ခြင်းမူရေးတောက်စားခြင်းမပြုလုပ်ဘူးစစ်တမျိုးစီကန်းတင်းတင်းရင်းနဲ့ကုညီဆောက်ရှောက်ရေးရဟန်းတော်တွေကနေဧပြီလ၈ရက်နေ့တုန်းကမြို့ရမိရဖတွေကိုမြစ်တရခံထားခဲ့ပါတယ်။ရခိုင်ပြည်နယ်တွင်းမှာမြန်မာသံတမန်နဲ့ရခိုင်တပ်တော်အေအေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသတွင်းမှာလုံခြုံမှုအားနည်းနေသလိုမလိုလားအပ်တဲ့တိုက်ခိုက်မှုတွေဖောက်ခွဲမှုတွေဖြစ်မှာစိုးလို့ဒီနေ့တကြံပွဲကျင်းပခြင်းမပြုတာလို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ။
နိုင်ကုန်းအိမ်ပါရှင်အခုတော့ထိုင်းနိုင်ငံထက်ကတကြံပွဲဆင်နွှဲပုံဖက်ဆက်ရအောင်ပါ မဟာတကြံကာလရဲ့ပထမအုပ်ဆုံးနေ့ဖြစ်တဲ့ဧပြီလ13ရက်ဒီကနေ့မှာတော့ထိုင်းနိုင်ငံရဲ့ဒုတိယမြို့တော်ဖြစ်တဲ့ချင်းမိုင်မြို့ကနမ်းမြို့ရိုတကားမှာမြန်မာရှမ်းပအိုထိုင်းဘုံတော်ကြီးကျောင်းကဖျားရုပ်ပွားတော်တွေအပူဇော်ခံလှည့်လည်ပွဲတွေလုပ်ခဲ့ကြပါတယ်။ဒါအပြင်မြန်မာနယ်ပွားတိုင်းရင်သားတိုင်းရင်သူတွေပါဝင်တဲ့ဖျော်ဖြေပွဲတွေလည်းကျင်းပကြတာမို့မြန်မာရွှေပြောင်းအလုပ်သမားတွေလည်းအများပြားလာရောက်ကြည့်ရှုကြပါတယ်။အဖြစ်ဆုံးကတော့မအေးအေးမာကသတင်းပေးပို့ထားပါတယ်။
ရှင်းအောင်မြို့တော်ဖြစ်တဲ့ချင်းမိုင်မြို့ဟာမဟာတကြံကာလမှာအစီကားဆုံးမြို့ဖြစ်ပြီးကဘာလက်ခီးသွားတွေလာရောက်လဲပတ်တဲ့အချိန်ဖြစ်သလိုမြမပီသားတွေလည်းနှစ်တစ်ကူးပွဲတော်ကိုထိုင်းလူမျိုးတွေနဲ့အတူပါဝင်ဆင်နွှဲကြတာဖြစ်ပါတယ်ချင်းမိုင်မြို့မှာရှိတဲ့မြမဖုံးတော်ကြီးကျောင်းတွေကရှင်ပြုယဟန်ခံပွဲတွေနဲ့အတူဧပြီလ13ရက်နေ့မှာတော့ကျောင်းပေါင်းစုံကဖျားတွေအပူဇော်ခံလှည့်လည်ပွဲတွေလုပ်ခဲ့ကြတယ်ဆိုပြီးချင်းမိုင်နမ်းမြို့ရိုးတကားကမဟာတကြံပွဲကိုလာရောက်လည်ပတ်ခဲ့တဲ့ရှမ်းမျိုးသားတဦးကအခုလိုပြောပြပါဗျ။အ
ဲကျောင်းပေါင်းစုံကဘောကျောင်း၊ဗမာကျောင်း၊ရှမ်းကျောင်း၊ထိုင်းကျောင်းအကုန်လုံးပေါင်းစုံနဲ့ဒီကနေ့စတာပဲ။အကုန်လုံးဆိုလို့ရှိရင်ကျောင်းပေါင်း50 60လောက်ရှိတယ်ဗျ။ဘတ်ကပေါင်းဘတ်ပေါင်းတော့ဘတ်ပေါင်းတော့ကျောင်းဘာနောက်ခံရောကြောဘာဆိုင်မွန်ကျောင်းပေါ်ကိုဒီရစတာ
ချင်းမိုင်မြို့မှာဝတ်ဆိုင်မွန်ဆိုတဲ့ဖုံးတော်ကြီးကျောင်းဟာမြန်မာဖုံးတော်ကြီးကျောင်းဖြစ်တာကြောင့်မြန်မာရွှေပြောင်းလူသမားတွေနဲ့အတူမဟာတကြံကာလမှာစီကားနေတာပါကျောင်းတကာဖြစ်တဲ့ဦးတင်ဝင်းကတော့ဝတ်ဆိုင်မွန်ဖုံးတော်ကြီးကျောင်းရဲ့အစီအစဉ်တွေကိုအခုလိုပြောပြပါဗ
ျကျွန်တော်တို့ဒီနေ့ကတော့ဒါကျွန်တော်တို့မြို့ထဲမှာဒီကျောင်းမှာနှစ်ဖုံးရဆိုတာကိုယ်ဝင်တဲ့မြတ်စွာဘုရားတွေပြင်ပြီးတော့မျိုးထဲမှာပူဇော်ခံတယ်။လက်ဖငါဆိုရင်သူတို့ဘုရားမှာအတူတန်းလုပ်မယ်ဆိုတောင်းကြမှာခင်ဗျာ။နောက်တော့နှစ်တိကူနေရတော့နှစ်ဆန်းတည့်ရနေပါပဲခင်ဗျာ။မြန်မာရဲ့ထုံးစံပေါ့နော်ခင်ဗျာနော်။ဟုတ်ကဲ့
။မဟာတကြံရောက်တိုင်းနှစ်စဉ်နှစ်တိုင်းမှာစီစီကားကားနဲ့ကျင်းပလေးရှိတဲ့ချင်းမိုင်မြို့မှာတော့နေရာတိုင်းမှာမြန်မာຫນွေဘွားရှမ်းတိုင်းရင်းသားတွေအများစုပါဝင်တဲ့မြန်မာရွှေပြောင်းလူသမားတွေကိုတွေ့နေရပါတယ်။ဒီအချိန်မှာတော့အလုပ်တွေကပိတ်ရက်ဖြစ်တတ်မှတ်ပေးပြီးဘာသာရေးကိစ္စတွေပျော်ပွဲရှင်ပွဲတွေသွားနိုင်ဖို့အတွက်အလုပ်ရှင်တွေကခွင့်ပြုပေးထားပါတယ်။ဧပြီလ13ရက်နေ့မှာတော့ရိုးရပွဲတွေရှိတဲ့နေရာတွေမှာမြန်မာတွေပါဝင်ဆင်နွှဲနေကြပါတယ်ရှင
်။သောတာရှင်များရှင်မြမတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာဒီသတင်းပတ်ထဲမှာပဲတရုတ်နိုင်ငံကိုတွားရောက်ခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာလည်းဒီလကုန်ပိုင်းမှာတွားရောက်ဖို့ရှိပါတယ်။မြမထိတ်တန်းခေါင်းဆောင်တွေတရုတ်နိုင်ငံကိုစစ်တိုက်ဆိုသလိုတွားနေကြတာဟာစစ်ဆန်ရေးတွေပုံမနီးကပ်လာတဲ့လက္ခဏာတစ်ခုလို့ဆိုနိုင်ပါသလား။မြမနိုင်ငံရဲ့နိုင်ငံရေးစီးပွားရေးငြိမ်းချမ်းရေးကဏ္ဍပေါင်းစုံမှာထဲထဲဝင်ဝင်ပါဝင်ပတ်သက်နေတဲ့တရုတ်နိုင်ငံရဲ့ဆက်ဆံမှုတွေကနေမြမနိုင်ငံအတွက်ဘာတွေများမျှော်လင့်နိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးပေးမြန်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။ VOA American အသံရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီအစီအစဉ်ကိုပါဒီစီစမပါဝင်ဆွေးနွေးကြဖို့ချက်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့နေသိကူလက်ဆောင်တကြံသေးသချင်းလေးတွေနဲ့ဖျော်ဖြေပေးဖို့အချိန်ရောက်ပါပြီ။ဒီညနေတော့တမ်းမြတ်ဆိုတည်ဆိုထားတဲ့မြူမောင်ဝေကင်းဆိုတဲ့သချင်းနဲ့တကြံမေတ္တာလက်ဆောင်လေးပေးချင်ပါတယ်။မင်္ဂလာရှိတဲ့နေသိကူချိန်ကဖြစ်ကြပါစေရှင်
။မြူမောင်ဝေကင်းဝေအစင်းဆန္ဒပြီးတော့တိုင်းမြန်ပြေငြိမ်းချမ်းအောင်စုတုံခါရေးအေးစီကြောင်းလောင်းတဲ့လုံမေးထူးထူးကဲကဲလှကြပါစေမြူမောင်ဝေကင်းဝေအစင်းဆန္ဒပြည်တော်တိုင်းမြန်ပြေငြိမ်းချမ်းအောင်စုတုံခါရေးအေးစီကြောင်းလောင်းတဲ့လုံမေးထူးထူးကဲကဲလှကြပါစေစင်ပြေမြင်ရသူကြည်နူးလောက်ပေတန်တာချုံမြမြဆူတေးလေးတွေမ မန်းမြို့တို့ရဲ့ဂုံနဲ့ဤတွင်ယဉ်ကျေးတွေမနစ်ကပဲလောင်းနေတာတွေအင်းအင်းမြမြမမေ့တဲ့နိုင်ပေအစင်ပြေမြင်ရသူချီနူးရောက်ပေတန်တာချူမြမြဆွတေးလေးတွေမန်းမြို့တို့ရဲ့ဂုံနဲ့ဤတွင်ယဉ်ကျေးတွေမနစ်ကပဲလောင်းနေတာတွေအင်းအင်းမြမြမမေ့တဲ့နိုင်ပေသင်ပြန်နေရွှေပန်းမရောက်ပြည့်တွဲရွယ်နေပြီစင်မြဲမြန်းငါထားတဲ့မေဝင်ငန်းမောင်လောင်းနေရေဘေးဘရာဝေးกว่าခင်စင်ပါမယ်လေတင်းပြန်နေရွှေပန်းမရောက်ပြည့်တွဲရွယ်နေပြီစင်မြဲမြန်းငါထားတဲ့မေဝင်ငန်းမောင်လောင်းနေရေဘေးဘရာဝေးกว่าခင်စင်ပါမယ်ye poesia ye
ကျမတို့အခုထုတ်လင်းပေးလိုက်တဲ့တကြံသချင်းလက်ဆောင်ကိုတောသားရှင်တွေနှစ်သက်လိမ့်မယ်လို့မျှော်လင့်ပါရရှင်။ဒီကနေ့ည9:00နာရီမှာထုတ်လင်းမယ့်ညပိုင်းအစီအစဉ်တွေမှာတော့နောက်ဆုံးရသတင်းတွေနဲ့အတူတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြမှာပါ။ပထမပိုင်းနိုင်ဝဲမှာလိုင်းလက်မီတာ190၊လိုင်းတိုမီတာ25 30နဲ့51တို့အပြင်လိုင်းတိုမီတာ25 31 51တို့မှာတော့အစီအစဉ်အစအဆုံးကိုဖန်ယူနားဆင်နိုင်ကြပါရရှင်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမအေးသနာကျော်ကပြောပြပေးပါဦ
း။အမေရိကန်ပြည်အောင်စုမှာဖမ်းမိထားတဲ့တရားမဝင်နေထိုင်သူတွေကိုသူ့ရဲ့အဆိုခုနားရမျိုးတွေကိုပို့ပေးမယ်လို့သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့တင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကိုဆန့်ကျင်တဲ့မျိုးတွေကိုရည်ညွှန်းပြီးတော့ပြောသွားခဲ့ပါတယ်။ဒီလိုလုပ်မယ်ဆိုတဲ့အစီအစဉ်ကိုပယ်ချပြီးကြောင်းအင်ပီရိုနဲ့အမိမြေလုံခြုံရေးအရာရှိတွေအထူးကြပြောသွားပြီးတဲ့နောက်နိုင်ပိုင်းအတွင်းမှာပဲသမ္မတထရမ့်ကတောက်ကြနေမှာအဲ့လိုမျိုးကြေညာသွားတာဖြစ်ပါတယ်။ဆန်ဖရန်စစ္စကိုမြို့ဟာနိုင်ငံထဲပြောင်းရွှေ့လာသူတွေကိုလက်ခံပါမယ်လို့ဒီမိုကရက်အားသာရဲ့အဲ့ဒီပြည်နယ်ကအထက်လွှတ်တော်မက်စကော့ဝိုင်နာကပြောထားပါတယ်။သမ္မတထရမ့်အခုလိုမျိုးပြောသွားလုပ်မယ်ဆိုပြီးတော့ပြောသွားတာကိုတော့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလူစီကဝေဖန်ထားပါတယ်။ဆူဒန်နိုင်ငံမှာအာဏာရှင်အဖြစ်နဲ့နှစ်ပေါင်း30အုပ်ချုပ်လာတဲ့သမ္မတအိုမာအယ်ဘက်ရှာကိုအာဏာသိမ်းဖြုတ်ချပြီးတော့ယာယီခေါင်းဆောင်ဖြစ်တဲ့တာဝန်ယူထားတဲ့ကာကွယ်ရေးဝန်ကြီးယာရုကရုတ်တရက်နှုတ်ထွက်သွားပါတယ်။နိုင်ငံမှာအရသာအစိုးရတရက်ပေါ်ထွန်းရေးဆန္ဒပြနေသူတွေကတော့သူတို့လိုချင်တာရပြီးတဲ့အထိဆက်ပြီးတော့ဖိအားပေးသွားမယ်လို့ဒီကနေ့ပဲပြောသွားခဲ့ပါတယ်။ဂျာပြတ်စစ်ကောင်စီအကြီးအကဲဖြစ်တဲ့တာဝန်ယူခဲ့တဲ့ကာကွယ်ရေးဝန်ကြီးသူတာဝန်ယူတဲ့နေရာမှာတရက်ပဲရှိခဲ့ပြီးတဲ့နောက်ယာရုကနှုတ်ထွက်သွားခဲ့တာဖြစ်ပါတယ်။ WikiLeaks website ကိုတူထောင်သူ Julia Assange ကိုဖမ်းဆီးလိုက်ပြီးတဲ့နောက်သူကိုဖမ်းဆီးထားမှုနဲ့ပတ်သက်လို့ဥရေကြောင့်အရာအချိန်ကြာမြင့်စွာရင်ဆိုင်သွားရဖို့ရှိသလိုနိုင်ငံရေးတိုက်ပွဲတွေလည်းဖြစ်နေတာကြောင့်သူဟာဗြိတိန်အကျဉ်းထောင်ထဲမှာပဲဆက်ပြီးတော့ရှိနေပါတယ်။လန်ဒန်မြို့ကအဆန်းချက်ရှေ့နေကတော့သူ့အနေနဲ့အဆန်းချ်ကိုအမေရိကန်တရားရုံးတွေကိုလွှဲပြောင်းစစ်ဆေးဖို့အတွက်ကြိုးပမ်းမှုတွေကိုတားဆီးနိုင်ဖို့လှုပ်သွားမယ်လို့အတည်ပြုသွားပါတယ်။အဆန်းချ်အနေနဲ့လည်းသူ့ကိုအမေရိကန်ပြည်ထောင်စုကိုလွှဲပြောင်းမှုကိစ္စတိုက်ပွဲဝင်သွားမှာဖြစ်တယ်လို့ပြောသွားပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်အောင်စုအနေနဲ့ပြတ်သားရဲရဲနဲ့ဆုံးဖြတ်ချက်တစ်ခုချဖို့ဒီနှစ်အကုန်ထိအချိန်ပေးပါမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောသွားခဲ့ပါတယ်ရှင
်။တင်အချင်းချက်ကိုမအေးတနာကျော်ကြီးညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမှစုံမဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Zubia L တရစ်ဖြစ်ပါတယ်။ VOA American အသံညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလမီတာ190 kHz 15905တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။သတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.